ထိုင်းနိုင်ငံမှာဆီယာနာတင်လိုက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲစစ်တပ်ကဆင့်ခေါ်ခဲ့တဲ့ထိုင်းဝန်ကြီးချိုဟောင်းရင်းလိုက်ရှင်နာဝတ်နဲ့မိသားစုဝင်တချို့ကိုထိန်းသိမ်းလိုက်ပါတယ်။အာနာသိန်းစကောင်စီအနေနဲ့စီစဉ်စရာတွေရှိနေတဲ့အတွက်ဝန်ကြီးချိုဟောင်းကိုခိတ္တထိန်းသိမ်းလိုက်ပေမဲ့တရင်တစ်ပတ်တည်းပုံမှန်မဟုတ်တဲ့အကြောင်းအမျိုးဖော်လို့သူဆီယာရှိသူကိုကိုကပီရိုက်တာသတင်းကဖော်ပြပါတယ်။စစ်တပ်ကဆင့်ခေါ်ခံခဲ့ရတဲ့အစိုးရအဖွဲ့ဝင်တွေဆက်နွယ်သူတွေနဲ့အတိုက်ခံတရားရုံးမှာဒီကနေ့နောက်မှန်းထိပြန်လွတ်ပြေးခဲ့သူကတော့အနေချင်းသာရှိပါသေးတယ်။ဆက်လက်ထိန်းသိမ်းထားသူတွေဘယ်နေရာမှာရှိနေတယ်လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။အမျိုးသားညီညွတ်ရေးနဲ့တရားဥပဒေစိုးမိုးမှုထိန်းသိမ်းရေးကောင်စီဖြစ်စစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေပါဝင်တဲ့အာဏာသိမ်းစစ်ကောင်စီရဲ့ဒီကနေ့ကြီးညာချက်မှာတော့ထင်ရှားတဲ့နိုင်ငံရေးသမား155ယောက်ကိုနိုင်ငံကနေထွက်ခွာခွင့်တားမြစ်ထားကြောင်းလည်းဖော်ပြထားပါတယ်။ထိုင်းစီဦးစီးချုပ်ပူချိုချီပရိုက်ချော်ချာကတော့တရားဥပဒေစိုးမိုးရေးနဲ့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေကိုရှေ့ရှုပြီးတိုက်ပြရတာကိုထိန်းချုပ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ဆီယာနာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့ဗန်ကောက်မြို့မှာလူပေါင်းရာနဲ့ချီပြီးဒီကနေ့ကန့်ကွက်ဆန္ဒပြရမှာတော့လူညိုရေးတပ်ဖွဲ့ဝင်တွေနဲ့ထိတဲ့ရင်ဆိုင်မှုတွေကြုံခဲ့ရပါတယ်။အာနာသိမ်းစစ်ကောင်ဆောင်တွေကဖွဲ့စည်းအုပ်ချုပ်ပုံခြေကဥ်တွေနဲ့ယာယီစုအုပ်ကိုဖျက်သိမ်းလိုက်တယ်လို့ညာစင်နိုင်ကနေမနေ့9နာရီထိနိုင်ငံအနှံ့ညမထွက်ဖို့နောက်လူ9ယောက်တက်ပုံမစုဖို့အမိန့်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲထိုင်းနိုင်ငံကရုပ်မြင်သံကြားနဲ့ရေဒီယိုတွေပါဝင်သတင်းမီဒီယာတွေကိုလည်းပိတ်ပင်တားမြစ်မှုတွေလှုပ်ဆောင်ခဲ့တာပါ။ထိုင်းနိုင်ငံမှာစီးမြက်ကံဘီယင်စနစ်ကိုပြောင်းလဲပြီးနောက်ပိုင်းကဆက်လို့အာဏာသိမ်းမှုကြိုးစားမှုတွေနဲ့အာဏာသိမ်းမှုပေါ်အခုတစ်ခေါက်နဲ့ဆိုရင်19ချိန်ထိရှိနေပါပြီ။